ဥရောပပုံစံပေါင်းစည်းခြင်းကိုအရှိတောင်အဆောက်ရဲ့ရှေ့ဆက်သွားမယ်နီလန်းအဖြစ်အဆက်တိုက်ခေါင်းဆောင်တော်မင်းများကမြင်ရပါတယ်ဒါပေမဲ့ပိုပြီးကျေပြန့်တဲ့စီးပွားရေးရပေါင်းစည်းခြင်းတွေအတွက်ရှေ့တောင်ရှာနိုင်ငံတွေကရှေ့တိုးပြီးလုပ်နေကြကြမှာပဲဥရောပသမဂ္ဂရဲ့နမူနာကိုတိတ်မကြခင်အချိန်တစ်ခုအတွင်းမှာအာဆီယံကလိုက်လုပ်နိုင်ပါမလားဆိုတာကြွမ်းကျင်သူတွေကတန်ရရှိကြပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ဟောင်ကောင်မှာအခြေစိုက်တဲ့ VOA ရဲ့အာရှသတင်းဌာနကနေ Claudia Blume သတင်းပေးပို့ထားတာကိုဦးထောင်နဲ့အတူကျွန်တော်ကြော်ကြော်သိန်းကဆက်ပြီးတော့တင်ပြပေးပါမယ်။အရှိတောင်အာရှနိုင်ငံများအသင်းကိုထူထောင်ခဲ့တာနှစ်40ကြာခဲ့ပြီးတဲ့နောက်မှာတော့ဆက်ပြီးတော့ပြောင်းလဲလာတဲ့အခြေအနေတွေနဲ့အညီအဖွဲ့အစည်းကိုပြန်ပြီးပြုပြင်ပြောင်းလဲဖို့လိုအပ်နေပြီဆိုတာအပေါ်အတိအမှတ်ပြုလက်ခံမှုတွေတိုးလာပါတယ်။အာဆီယံအနေနဲ့ဆက်ဆက်သွားရမယ့်နည်းလမ်းကတော့ဥရောပသမဂ္ဂပုံစံပေါင်းစည်းခြင်းပဲလို့အများစုကယုံကြည်ကြပါတယ်။Benito Lim ဟာဖိလစ်ပိုင်မှာရှိတဲ့ Ateneo de Manila တက္ကသိုလ်ကနိုင်ငံရေးသိပ္ပံပညာရှင်မှာအာဆီယံရဲ့ရည်မှန်းချက်က EU လိုမျိုးတစုတစည်းတည်းရှိတဲ့ရေကွက်တစ်ခုဖြစ်လာဖို့ပါလို့သူကဆိုပါတယ
်။ That is the eventual aspiration of all member nations that once we are integrated we will be
ဒါဟာအဖွဲ့ဝင်နိုင်ငံအားလုံးရဲ့နောက်ဆုံးရည်ရွယ်ချက်ဖြစ်ပါတယ်။ကျွန်တော်တို့ကုန်ပစ္စည်းတွေရောင်းချမှုအကောက်ခွန်အပြင်စီးပွားရေးနဲ့ကုန်သွယ်မှုဆက်ဆံရေးတွေနဲ့ပတ်သက်လို့တခြားကိစ္စအားလုံးကိုအထူးသဖြင့်ချားနိုင်ငံတွေနဲ့ဆွေးနွေးရမှာကျွန်တော်တို့ကပေါင်းစည်းပြီးတာနဲ့တပြိုင်တည်းအုပ်စုအနေနဲ့လှုပ်ဆောင်နိုင်စွမ်းရှိပါလိမ့်မယ်
။ပြီးခဲ့တဲ့လကဖိလစ်ပိုင်နိုင်ငံစီဘူးကျွန်းမှာကျင်းပခဲ့တဲ့အာဆီယံထိပ်သီးအစည်းအဝေးမှာဒေသဆိုင်ရာပေါင်းစည်းရေးကိုရှေ့ရှုတဲ့ခြေလှမ်းတစ်လမ်းကိုအာဆီယံကစလှမ်းခဲ့ပါတယ်။အဲဒါကတော့2015ခုနှစ်မှာလွတ်လပ်တဲ့ကုန်သွယ်ရေးဇုန်တစ်ခုထူထောင်ဖို့အဖွဲ့ဝင်10နိုင်ငံခေါင်းဆောင်တွေကသဘောတူခဲ့တာပါပဲ။အာဆီယံရဲ့ပထမဆုံးဗဒိညင်စာတမ်းရေးဆွဲဖို့အစီအစဉ်တစ်ခုကိုလည်းအတည်ပြုခဲ့ကြပါတယ်။ဒီဗဒိညင်စာတမ်းဟာအာဆီယံကိုပိုပြီးတော့တရားဝင်မှုရှိတဲ့အဖွဲ့အစည်းတစ်ခုဖြစ်လာစေမယ့်အပြင်စီးနင်းစည်းကမ်းတွေကိုမလိုက်နာတဲ့အဖွဲ့ဝင်နိုင်ငံတွေအပေါ်ဒဏ်ခတ်အရေးယူမှုတွေချမှတ်ဖို့လည်းခွင့်ပြုထားမှာဖြစ်ပါတယ
်။ဒါပေမဲ့ EU လိုအပြည့်အဝပေါင်းစည်းဖို့အာဆီယံမှာအခက်အခဲအတားအဆီးတွေအများအပြားရှိနေပါတယ်။ဥရောပသံမဲ့ကလိုမဟုတ်ဘဲအာဆီယံအဖွဲ့ဝင်နိုင်ငံတွေအကြားကွာဟမှုတွေဟာအလွန်မှကြီးမားတယ်လို့တိုကျိုအခြေစိုက်အာရှဖွံ့ဖြိုးရေးဘဏ်ကြီးအကဲမာဆာဟီရိုကာဘာဂီကပြောပါတယ
် Development gap among countries are huge Singapore versus Laos
စင်ကာပူနဲ့လောဒါမှမဟုတ်ကမ္ဘောဒီးယားတို့ကြားဖွံ့ဖြိုးမှုကွာဟမှုပါကြီးမားလာပါတယ်ဝေဝေကောင်ဟမှုဒီကအပွဲအစည်းမတူညီမှုနဲ့နိုင်ငံတွေအကြားနိုင်ငံကြီးဌာနမှုတွေဟာကြီးမားပါတယ
်
ဥရောပမှာလွန်ခဲ့တဲ့နှစ်90ကအဓိကဥရောပနိုင်ငံတွေမှာတူညီမှုရှိခဲ့ပါတယ
်ကမ္ဘာမှာအချမ်းသာဆုံးနိုင်ငံတွေထဲတစ်ခုအပါအဝင်ဖြစ်တဲ့စင်ကာပူနိုင်ငံရဲ့လူတဦးချင်းစုစုပေါင်းပြည်တွင်းထုတ်လုပ်မှုဖြန်းဖြန်းတန်ဖိုး GDP ဟာပြီးခဲ့တဲ့နှစ်ကအမေရိကန်ဒေါ်လာ 26,000 ကျော်ရှိပေမဲ့အာဆီယံထဲမှာအဆင်ရဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတော့ဒေါ်လာ200အောက်ကိုရော့ပါသေးတယ်။လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတွေဟာလည်းမြန်မာနိုင်ငံထက်တိတ်တော့မများလာပါဘူး။မဲကွန်ကုတ်ခါနိုင်ငံတကာမူဝါဒရေးရလေ့လာတဲ့ဆစ်ဒနီအခြေစိုက်လိုဝီအင်စတီကျူတ်ကအစီအစဉ်ညွှန်ကြားရေးမှူးတူပါအရှိတောင်အရှဒေသပေါင်းစည်းရေးကိုခက်ခဲစေတဲ့နောက်ထပ်အတားအဆီးတစ်ခုကတော့ဒေသရင်းနိုင်ငံတွေဟာအချင်းချင်းပြိုင်ဆိုင်နေကြတာဖြစ်တယ်လို့သူကသုံးသပ်ပါတယ်။နိုင်ငံအများစုမှာကအထယ်အလိမ့်နဲ့သဘာဝတရားစတာအရင်အမြစ်လို့တူညီတဲ့ထုတ်ကုန်တွေရှိကြပြီးတင်ပို့နေတဲ့ဈေးကွက်တွေကလည်းအတူတူပါပဲ
။ Almost all of the economies of Southeast Asia minus Singapore are competing economy
စင်ကာပူကလွဲလို့ရှေ့တောင်အာရှစီးပွားရေးအားလုံးလိုလိုဟာပြန်ဆိုင်ဖြစ်နေကြပါတယ်သူတို့ဟာတူကိုတူအထောက်အကူမပြုကြပါဘူ
းတပတ်ဈေးကွက်ကြီးမှာ
တူနဲ့ပြန်ဆိုင်နေကြပြီးချင်းချင်းစိတ်ကုန်လို့ပြကြတဲ့အတွက်ပေါင်းစည်းမှုဟာအကျိုးအမြတ်ကိုရည်ရည်အောင်မြင်ဖို့ပိုရည်ချက်ခဲ့ပါတယ
်စီးပွားရေးလွတ်လပ်ခွင့်တိတ်မရှိတာကလည်းအာဆီယံဖွဲ့ဝင်နိုင်ငံအတော်များများရဲ့အားနည်းချက်ဖြစ်နေပါတယ်အမေရိကန်အခြေစိုက်ဘူဝါရရေးရသူတေသနာအဖွဲ့တစ်ခုဖြစ်တဲ့ Heritage Foundation ကဒီနှစ်ထုတ်ပြန်တဲ့စီးပွားရေးလွတ်လပ်မှုညွှန်းကိန်းမှာကမ္ဘောဒီးယား၊ဖိလစ်ပိုင်၊အင်ဒိုနီးရှားနဲ့ဗီယက်နမ်တို့ကိုအများအားဖြင့်စီးပွားရေးလွတ်လပ်မှုမရှိတဲ့နိုင်ငံတွေအဖြစ်အဆင့်သတ်မှတ်ထားပါတယ်။ဗီယက်နမ်မှာဆိုရင်ပိုင်ဆိုင်ခွင့်တွေနဲ့ငွေရေးကြေးရေးကဏ္ဍတွေမှာအများစုကိုအစိုးရကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်158နိုင်ငံပါဝင်တဲ့ဒီစစ်တမ်းကောက်ယူမှုမှာအဆင့်138ပဲအသတ်မှတ်ခံရပါတယ်။ လာအိုနဲ့မြန်မာနိုင်ငံတို့ကတော့စီးပွားရေးအရာကိုဖိနှိပ်မှုရှိတဲ့နိုင်ငံတွေအဖြစ်အဆင့်သတ်မှတ်ခံရပါတယ
်။ဒေသအတွင်းနေရာအနှံ့အပြားအခရီးလိုက်စားမှုကြောင့်ငွေရင်းမြုပ်နှံသူတွေမဝင်လာရဲပဲစီးပွားရေးတိုးတက်မှုအပေါ်အကန့်အသတ်ဖြစ်စေခဲ့ပါတယ်။နိုင်ငံတကာအခရီးလိုက်စားမှုစောင့်ကြည့်ရေးအဖွဲ့ရဲ့2006ခုနှစ်အညွှန်းပြအစည်းအဝေးခန်းစားအရာအာဆီယံ10နိုင်ငံအနက်6နိုင်ငံဟာကမ္ဘာအဂတိအလိုက်စားဆုံးနိုင်ငံ50တည်းပါဝင်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေကတော့လော၊ဗီယက်နမ်၊ဖိလစ်ပိုင်၊ကမ္ဘောဒီးယား၊အင်ဒိုနီးရှားနဲ့မြန်မာတို့ပဲဖြစ်ကြပါတယ်။အင်ဒိုနီးရှားလိုပါတီစုံဒီမိုကရေစီဖြစ်တဲ့နိုင်ငံတွေကနေဗီယက်နမ်နဲ့လောလိုကွန်မြူနစ်နိုင်ငံတွေအထိအစိုးရစနစ်ဟာအကြီးအမားခြားနားနေတာကြောင့်ဒေသအတွင်းနိုင်ငံရေးပူးပေါင်းမှုဟာခက်ခဲလို့နေပါတယ်။ဒါကြောင့်မို့အာဆီယံရဲ့အစဉ်အလာအားလုံးရဲ့သဘောတူညီမှုဖြင့်ဆုံးဖြတ်ချက်ချတဲ့စနစ်ကိုအများစုမဲပေးရေးစနစ်ဖြင့်အစားထိုးရန်အဆိုပြုချက်ဟာကင်တွယ်လို့ခက်ခဲတဲ့ကိစ္စဖြစ်နေတယ်လို့နိုင်ငံရေးသိပ္ပံပညာရှင်လင်းကပြောပြပါတယ်
။ It is controversial because one of the principles they are committed to would be commitment to
the case ကတော့တကယ်ကိုမတင်မကြနဲ့အခြေတင်ဖြစ်เสียပါဗျာ။ဒါကြောင့်လဲဆိုတော့သူတို့တွေတန်ဋိဌာန်ချလှုပ်ဆောင်နေတဲ့မူတစ်ခုကဒီမိုကရေစီနဲ့လူ့အခွင့်အရေးတို့ပေါ်အခိုင်အမာရှိဖို့ဖြစ်ပြီးတိရတဲ့အတိုင်းပါပဲ။အာဆီယံနိုင်ငံအများစုကတကယ်ဒီမိုကရေစီနိုင်ငံတွေမဟုတ်ကြဘူးဗျ။ဒါကြောင့်ဒီကိစ္စကတကယ်ပြဿနာကြီးတစ်ခုဖြစ်လာပါလိမ့်မယ်လို့လင်းကသုံးသပ်ပြပါတယ
်။အဆင်အလာအချင်းအာဆီယံအဖွဲ့ဝင်တွေကသူတို့အိမ်ကြီးချင်းတွေရဲ့ရေရာတွေထဲဝင်ရောက်ဆွဲဖွဲ့ခြင်းမပြုတဲ့မူကိုလိုက်နာခဲ့ကြပါတယ်။အထူးသဖြင့်မြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အဖွဲ့ကအခိုင်အမာမရပ်တည်ခဲ့ဘူးလို့ဆိုပြီးဆွဆွဲခံရပါတယ်။ဒါပေမဲ့အခုတလောအဖွဲ့ကပိုးရိပ်ပွင့်ပွင့်လင်းလင်းပြောဆိုလာကြပြီလို့မဆာဟီရိုကာဝါယီကပြောကြားပါတယ်။